ကမ္ဘာကျော်ဘောလုံးသမားဒီအေဂိုမာရာဒေါနာရဲ့နာယီခန္ဓာကိုမနေ့ကျာသပတေးနေ့ကကျင်းပခဲ့ပြီးတော့မြေမြုပ်တင်းကျုပ်ခဲ့ကြပါတယ်။မိသားစုဝင်တွေနဲ့တီးသန့်ကျင်းပတဲ့မာရာဒေါနာရဲ့နာယီခန္ဓာကိုလူနာရာဇင်ပဲတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာဒန်ဘယ်လာဗစ်တာတုတ်သက်မှာလုပ်တဲ့ဒီနာယီခန္ဓာကိုမိသားစုဝင်တွေနဲ့အလုံးနီးစပ်တဲ့မိတ်ဆွေတငယ်ချင်းတွေပဲတက်ရောက်ခွင့်ရခဲ့တာဖြစ်ပါတယ်။မာရာဒေါနာရဲ့ရုပ်အလောင်းကိုတော့သူ့ရဲ့မိဘနှစ်ပါးရဲ့အုပ်ဂူပေးမှာမြှုပ်နှံခဲ့တာပါ။စောပိုင်းလုံးကတော့မာရာဒေါနာရဲ့ရုပ်အလောင်းကိုအာဂျင်တီးနားပြည်သူတွေနောက်ဆုံးနှုတ်ဆက်ဂုဏ်ပြုနိုင်ဖို့အတွက်သမရအိမ်တော်မှာနိုင်ငံခေါင်းဆောင်တွေကိုဂုဏ်ပြုသလိုမျိုးလုပ်ခဲ့ကြပြီးတော့လူတွေလည်းတောင်းနဲ့ချီပြီးတော့တက်ရောက်ဂုဏ်ပြုခဲ့ကြပါတယ်။မနက်6နာရီကနေစပြီးတော့12နာရီကြာအာဂျင်တီးနားပြည်သူတွေဂုဏ်ပြုခဲ့ကြပြီးတဲ့နောက်မှာမနေ့ညနေ6နာရီကျော်မှာတော့မာရာဒေါနာရဲ့မိသားစုကသူ့ကိုမြုပ်နှံဖို့လုပ်ခဲ့ကြအောင်အတော်များများလည်းနောက်ဆုံးနှုတ်ဆက်ခွင့်မရပဲဖြစ်ခဲ့ပါတယ်။မာရာဒေါနာရဲ့ရုပ်လောင်းကိုနောက်ဆုံးနှုတ်ဆက်ဖို့တန်းစီစောင့်နေတဲ့သူတွေကိုရဲကတားဆီးပြီးတော့ပေးမဝင်တော့တာကြောင့်ရဲတွေနဲ့ပြိပခဖြစ်ပြီးပြိသက်တွေကရဲတွေကိုခဲနဲ့ပစ်ပေါက်တာတွေရှိခဲ့သလိုရဲတွေဘက်ကလည်းရာဘာကြီးစံတွေနဲ့ပြန်ပြီးတော့ပစ်ခတ်ရတဲ့အထိဖြစ်ခဲ့ပါတယ်။မာရာဒေါနာရဲ့ရုပ်လောင်းတည်ဆောင်တဲ့ကားကိုလုံခြုံရေးတွေထူထူထပ်ထပ်နဲ့တည်ဆောင်ခဲ့ရပြီးတော့တည်ဆောင်ခဲ့တဲ့လမ်းတစ်လျှောက်မှာလည်းအာဂျင်တီးနားပြည်သူတွေကအလံတွေကိုဝေယမ်းပြီးတော့ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ။